မင်္ဂလာပါရှင်2018ခုနှစ်ဧပြီလ10ရက်အင်္ဂါနေ့ညနေဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမ Thank you ထိုက်ပါရှင်။အမေရိကန်သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်ရဲ့ဂျုံကန်ကို FBI ကဝင်ရောက်စီးနင်းခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာနေချိန်မှာအခွန်လျှော့ချပေးပြီးဈေးကွက်တွေကိုဖွင့်ပေးဖို့တရုတ်သမ္မတကကတိပြုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မတ်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာရေးထဲမှာတော့ထိုင်းနိုင်ငံမှာနားလည်မှုစွာကြောင့်လား MOU နဲ့တရားဝင်အလုပ်လုပ်ဖို့သွားကြတဲ့မြန်မာအလုပ်သမားတွေစီလာတဲ့ကတိတ်မောက်ပြီးအနည်းဆုံး9ဦးသေဆုံးတရာစင်လောက်တန်ရာရခဲ့ပါတယ်
။ကျန်တဲ့လူကတော့အဲ့မှာ12ယောက်ကတော့ကျွန်တော်တို့ကတက်ခင်စီမှာကျင်းထားတယ်။ဒီနေ့ထဲမှာ9ယောက်ကတော့နည်းနည်းလေးတန်ရာနည်းနည်းကြီးတယ်ပေါ့လေအလုပ်ဖြစ်နေတာဟုတ်။ဘာရကူတဲ့မန္တလေးပေါ့ဘာရကူတဲ့မန္တလေးကနေပြီးတော့ဒီ
ထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ရာရှိရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ဒါကဒီကနေ့မြောင်းမြမြို့မှာကျင်းပသွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံတွေရဲ့စကားဝိုင်းနဲ့ဒီပေါ်မှာသုံးသက်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့တချံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကသမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်ရဲ့ရုံးခန်းကိုဝင်ရောက်စီးနှင်ရှာဖွေခဲ့တာဟာဆိုရင်ဂုံတရီညှို့နှွမ်းစေတဲ့လုပ်ရဖြစ်တယ်လို့တရားမျှတမှုမရှိတဲ့အခြေအနေသစ်တရက်လည်းဖြစ်တယ်လို့တင်းနှင်းလာနေမှာသမ္မတထရန့်ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။လိန်ဖြော်ပြေးရေးတရုတ်ဆောင်စထရမီဒန်နီယယ်ကိုမစ္စတာကိုဟင်ကဒေါ်လာ3,300ပေးကမ်းမှုနဲ့ဆက်ဆက်တာတွေအပါအဝင်ဆိုင်ရဲစတန်းတွေမှတ်တမ်းတွေတင်ဆက်နိုင်ရည်အတွက်မစ္စတာကိုဟင်ရဲ့ရုံးခန်းနဲ့သူနေထိုင်နေတဲ့ဟိုတယ်ခန်းနှစ်ခုစလုံးကို FBI ဝန်ထမ်းတွေကရှာဖွေခွင့်ဝရမ်းနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မစ္စတာကိုဟင်ကိုတော့ဘဏ်ကိစ္စလိမ်လည်မှုဖြစ်နိုင်ခြေတွေကိုစုံစမ်းစစ်ဆေးနေတယ်လို့ဒီအမှုအကြောင်းသိရှိထားသူတွေက Washington Post နဲ့ New York Times တို့ကိုပြောဆိုခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့မစ္စတာထရန့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစီမှုဖြစ်နိုင်ခြေတွေကိုပြီးခဲ့တဲ့တစ်နှစ်လုံးစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့လွှဲအပ်ချက်တစ်စိတ်တစ်ပိုင်းအရအခုလိုရှာဖွေခဲ့တာလို့မစ္စတာကိုဟင်ရဲ့ရှေ့နေစတီဖင်ရိုင်ယန်ကပြောပါတယ်။သမ္မတထရန့်ကတော့ပူးပေါင်းကြံစီခဲ့တာမရှိဘူးလို့အကြိမ်ကြိမ်ညှင်းဆိုထားတယ်လို့မစ္စတာမူလာရဲ့ဆောင်ရွက်ချက်တွေကလည်းအောက်လန်းနီနဲ့တိုက်ခိုက်တာလို့ပြောဆိုထားတာပါ။နယူးယောက်အစိုးရရှေ့နေရုံအနေနဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုအတွေ့ရှာဖွေခွင့်ဝရမ်းအသုံးပြုဖို့ဆုံးဖြတ်ချက်ဟာမလိုအပ်တယ်လို့တင့်တော်တဲ့လောက်ရက်လည်းမဟုတ်ဘူးလို့မစ္စတာရိုင်ကကြေညာချက်မှာပြောဆိုထားပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရှေ့နေတဲ့အမှုသည်တွေကြားကလုံခြုံအောင်ထိမ့်သိမ့်ရတဲ့ရှေ့နေအမှုသည်ဆက်ဆံရေးကိုမလိုအပ်ဘဲသိမ်းဆည်းတာတွေဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်။မစ္စတာကိုဟင်ကတော့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲသူ့ရဲ့ရှေ့နေရိုင်ယန်ကထပ်လောင်းပြောဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံမျိုးတော်ဒမက်စကပ်စ်မျိုးပြည်မှာဖြစ်ပွားခဲ့တဲ့ဒါရုလက်နဲ့တိုက်ခိုက်မှုဘသူလက်ချက်ဆိုတာကိုအတိအကျသိတဲ့အခါကျရင်ထရပ်မဆိုရကတုံ့ပြန်မယ်ဆိုတဲ့အကြောင်းအကြီးတန်းစစ်ကောင်ဆောင်တွေနဲ့မတွေ့ဆုံခဲ့တင်းလာနေတုန်းကအမေရိကန်သမ္မတထရပ်ကပြောဆိုထားပါတယ်။တပုံတွေထိန်းချုပ်ရာဂူတာအရှိပိုင်းမှာဖြစ်ပွားခဲ့တဲ့အနည်းဆုံးလူအယောက်40သေဆုံးခဲ့ရတဲ့စနေနေ့တုန်းကတိုက်ခိုက်မှုမျိုးကိုတားဆီးနိုင်တဲ့ဆွမ်းအားအမေရိကန်မှာရှိတဲ့အကြောင်းသူကမေးမောင်းထုတ်ပြောဆိုလိုက်တာပါ။အမေရိကန်မှာစီးအရာရွေးချယ်စရာလမ်းတွေများစွာရှိတဲ့ကြောင်းထုံးကပြောဆိုသွားပေမဲ့လည်းအသေးစိတ်တော့ဆက်မပြောပါဘူး။ပြီးခဲ့တဲ့နှစ်စီးရီးယားမှာဒါရုလက်နက်နဲ့တိုက်ခိုက်မှုဖြစ်ခဲ့စဉ်တုန်းကလည်းဒီတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ယူဆရတဲ့စီးရီးယားလေတပ်စခန်းတွေကိုအမေရိကန်ကလေကြောင်းကနေတဆင့်ပုံကျဲခဲ့ပါတယ်။သမ္မတထရမ်ကတော့အရင်သမ္မတဟောင်းအိုဘားမားလက်ထက်မှာစီးရီးစီမံချက်တွေကိုအချိန်ဆော့ပြီးတော့တည်ဝင်ချပြလိုက်တာဟာအမှားကြီးဖြစ်တယ်ဆိုပြီးတော့ပုတ်ခတ်ပြောဆိုထားပါတယ်။2011ခုနှစ်ထဲကစတင်ခဲ့တဲ့စီးရီးယားပြည်ပခါအတွင်းဒါရုလက်နက်တွေတုံးနေဆိုတာကိုစီးရီးယားကညှင်းဆိုထားပြီးတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ဒါရုတိုက်ခိုက်မှုဟာလေသူတို့လက်ချက်မဟုတ်ဘူးဆိုပြီးတော့ညင်းဆိုထားပါတယ်။ဒီတိုက်ခိုက်မှုဟာစီးရီးယားရဲ့လက်ချက်ဆိုတာကိုပြဖို့တက်တည်ထောက်ထားလည်းမရှိတဲ့အကြောင်းရုရှားကထပ်လောင်းပြောဆိုပါတယ်။အမေရိကန်ကမရည်မရတဲ့အချက်လက်ကိုပဲကြည်နေပြီးတော့အမှန်တရားကိုမြင်ဆိုင်နိုင်မယ်ဖြစ်နေဆိုပြီးတော့ရုရှားဆိုရပြောကဒီမီထရီပက်စကော့ဖ်ကဒီကနေ့မှပြောဆိုလိုက်ပါတယ်
။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေရှိနေချိန်မှာပဲ เดียวตำราชี้เส้นเป็นกาเดียวเยสีบอยกูปูบีเจพันลาเอาพ่นไปเยด้วยสามเยชัดเด็ดด้วยลูกผู้กรีบอยู่ไหลไปเลยเดียวนั่งงานจังไว้ให้นั่งจมหาลูกเด็กสีบอยฟูรามาเดียวตำราชี้เมงกุมเปียกเฮรามาโรสีบอยลงงานเยด้วยเดียวกาลังพ่นทาร์เรสุรากูอธิกาทาเปียวสุเกบาร์เรสีบอยลงงานเยด้วยปูบีโรลังพ่นไปเมสุเรตุงนงกูเมงกุมาลีเซนเนจิงลาวเทตุนเปียวสุเกราบาอาลงกูเชนเชนเล่น เจ้าเช่นมาเลยเดียวเย่พ่นทาร์เรเดียวเย่ตะการีกูเป็นมาหกป่าวปูบีเจเจเจเจพ่นมาว่าสิเอเกสิงเงิดโบราณอยู่เนี่ยจูบยามชีเดลูกยาดูฮะเข้มมีดอกเบี้ยห้องนอนสวยมีนิบีพิเดจ้าเนี่ยที่เจียงวาระฮะจูสีว่าที่ใครมุกดาพิเศษไหมลูกเดียวตำรากับพี่สุเคราบะเดียวนี่เนี่ยมดก้าเชนิมยงเนี่ยมุกพิชอบเป็นมาพิบีที่เนี่ยมากัดเดินตัวมุกบอกคงชอบจะเป็นแม่เจ้า ยานาพิเศษมุ่งไปคุยกับกัวเยโตกุเลลูกสาวเมลูเจ้าตำราชีกาที่กันนี่พิจารณาบ้างที่กันนั้นเรื่องอารมณ์อะไรมีการพิจารณาสุ่ยที่กาต้องสูญเสียด้วยเช่นไรเจ้าหน่วยงานจึงกัดเดินตัวมุ่งไปอ่ะคนนั้นสั่งอาญาการน้องก็คันนี้รับเชื่อไปมีการพิจารณาสุ่ยก็ติดกัดเดินตัวมุ่งมาโรนี่จะทำงานอาญาการน้องไม่คนสั่งยาราเชื่อไปเลยเจ้าเนี่ยพนักงานมาเลยกันแต่เช้าด้วยกูพิจารณาไปบี อาม่ากันลงหันกูเลยพูดเลยไปว่าตำราชีก็กรีบอยู่เปียสุวาเลยยานาพิเศษมุ่งไปกันชอบพามุ่งเรียบบ่ทางเวทุ่มยันบีอุบลีจะตุ่มยันกากวยไปไม่รู้เลยกรีบอยู่ตัววาเลยที่เราสามยาปูเชิงกันละตั้งมาเช็ดดีกูรอตำราชีก็ดีจังมาเปียวเบาเดี๋ยวสุยานี่เนี่ยกงตัวยี่มาปูกงปูเชียงยี่ด้วยสามยันนิรามหูเพ่ตุ้งกงตุ่ดยี่ด้วยเลยมีเรื่องเนี่ยจังเดี๋ยวตำรากับเปียสุวาเลย เดียวเนี่ยอเมริกันจะกงตัวตุ้งกงเนี่ยบอกเปลี่ยนละคนตัวเก่าเนี่ยจะไปนับถ้าเลยถ้าตัวแม่เช่นชาวมุรีชินีเดกงตัวยี่เนี่ยพ่อหมู่ส่งตัวแม่เช่นนี่กูตุ้งนี่อะไรเจ้าอเมริกันตำราจอนเนี่ยช่างอาเปียสุเก็บปีนี่ยังจะมาเดียวตำราชี้ยังมีคนทรัพย์บอลาลาบะกงตัวยี่เนี่ยพ่อหมู่เนี่ยปัตตลูรอดเดียวตำราชี้กับมีคนมาได้ยังเทตุ้งมาเปียสุเก็บบาบุเช่ พี่น้องเงินด้วยมาอายุจะถ้ารู้สิเนี่ยได้ใครแข่งกันเลยรัสเซียตัวช่วยหายเงินตัวมียูเลียสกริปเปิลที่กลิ่นมาเป็นพี่ดิ้งสิ่งงาเส้นตัวบาบีมาสละเลยนี่ดงงาเซลส์ฟรีมิวมาสกิสกริปเปิลตัวตาพะสิกาแข่งกับพี่ดิ้งเลยนี่อาการนี้ส่วนใหญ่เลยเชื่อที่พี่แกพี่ดิ้งสิ่งอื่นเงี้ยเลยพี่บาบีสิ่งต้องอายุจะสิ่งต้องเนี่ยที่สิ่งขึ้นมาเนี่ยน่ากลัวมารัสเซียส่วนใหญ่สิ่งเนี่ยจังพี่ดิ้งอาพี่ดิ้งสุดสุดท้ายเลยพี่บา
ဒီနေ့ကတော့ကျွန်တော်တို့ပတ်သက်ခင်စီမှာတင်ထားနေတဲ့အကြောင်းနိုင်ငံကြီးခိုလုံခွင့်ရှောက်ထားပြီးတော့လောလောဆယ်မှာလုံခြုံတဲ့နေရာမှာနေထိုင်နေတဲ့အကြောင်းရုရှားRIA သတင်းအေဂျင်စီကပြောပါတယ်။ဆာဂေးစကရစ်ပယ်ကလည်းကြက်မာကြီးတိုးတက်လာတဲ့အကြောင်းသိရပါတယ်ရှင်။
VOA American တန် ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ 6:00 ခွဲကနေညနေ 9:00 အထိစိုင်းတိုမီတာ 10 kHz 1073 စိုင်းတိုမီတာ 19 kHz 15965 နဲ့စိုင်းတိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ် ကဘာတလောက လူမှုကွန်ရက် Facebook အသုံးပြုသူ89%လောက်ရဲ့အချက်လက်တွေကို Cambridge Analytica ကိုမမှန်မကန်မျှဝေခဲ့နိုင်တယ်လို့ Facebook ကုမ္ပဏီကပြောဆိုထားတာပါ Facebook အသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်လက်တွေအလွဲသုံးစားလောက်ခံရမှုအများဆုံးထဲမှာတော့အရှေ့တောင်အာရှကနိုင်ငံ၃နိုင်ငံပါဝင်သလိုမြန်မာနိုင်ငံမှာတော့ Facebook ကိုတုံးပြီးအမုန်းတရားလှုပ်ဆော်ခဲ့တာတွေကို Facebook ကုမ္ပဏီဘက်ကထိထိရောက်ရောက်မကင်တွယ်ခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံရရပါမြန်မာနိုင်ငံမှာ Facebook ကိုတုံးပြီးအမုန်းတရားပြန့်ပွားအောင်လုပ်နေတာတွေကိုဟန်တားဖို့တောင်းဆိုခဲ့ကြတဲ့မြန်မာရပ်ဖွဲ့အဖွဲ့အစည်းတွေကို Facebook ရဲ့အကြီးအကဲ Mark Zuckerberg ကစာပြန်ခဲ့တာမှာတော့အမှားအယွင်းတွေအတွက်တောင်းပန်တဲ့အကြောင်းအလွန်အကျွံမဖြစ်အောင်ဆောင်ရွက်ခဲ့တာတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်သူ့ရဲ့အီးမေးလ်ထဲမှာတော့ Facebook ကုမ္ပဏီမှာမြန်မာရေးရာအတွက်လူတွေတိုးခဲ့တဲ့အကြောင်းအမုန်းစကားတွေကိုတင်ပြလာရင်စောင့်ကြည့်သုံးသပ်ဖို့အတွက်ဗမာစာနဲ့ရေးသားဖော်ပြချက်တွေကိုစီစဉ်မဲ့သူတွေဒါဇင်နဲ့ချီပြီးတိုးခဲ့တယ်လို့လည်းပြောဆိုထားတာပါ Facebook သုံးဆက်သူတွေရဲ့အချက်လက်တွေအလွဲသုံးစားလောက်ခံခဲ့ရမှုမှာတော့အမေရိကန်ပြည်ထောင်စုကအများဆုံးဖြစ်ပါတယ် Facebook အသုံးပြုသူတွေရဲ့အချက်လက်တွေကိုမမှန်မကန်မျှဝေခံခဲ့ရမှုမှာတော့ ဖိလစ်ပိုင်နိုင်ငံကတပ်တန်း2သိန်းနီးပါးလောက်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတော့သုံးဆွဲသူတသန်းတသိန်းနီးပါးရဲ့အချက်လက်တွေမမှန်မကန်အသုံးပြုခံခဲ့ရပြီးတတိယနေရာလိုက်ပါတယ်။ BNN နိုင်ငံမှာတော့ Facebook သုံးဆွဲသူ၄သိန်း2,800နဲ့နံပါတ်6နေရာမှာရှိနေပါတယ်ရှင်။
တနင်္ဂနွေနေ့ Facebook သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံရေး Facebook ကုမ္ပဏီရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှတွေရှေ့မှောက်မှာတောင်းပန်ဖို့အတွက် Facebook တည်ထောင်သူ Mark Zuckerberg ဒီကနေ့မှပဲအထက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ဒီနေ့မှာတော့အထက်လွှတ်တော်တရားရေးကော်မတီနဲ့အထက်လွှတ်တော်ကုသရေးဝန်ကြီးဆိုင်ရာကော်မတီတို့ရဲ့ရှေ့မှောက်ပူးတွဲကြားနာပွဲမှာ Zuckerberg ထွက်ဆိုမှာဖြစ်ပြီးတော့မနေ့ပြန်ပုံတူနေ့ကြရင်တော့အောက်လွှတ်တော်မှတွေရှေ့မှောက်မှာကြားနာရမှာဖြစ်ပါတယ်။Facebook သုံးဆွဲသူတွေအနေနဲ့သူတို့ရဲ့ကိုယ်ရေးအချက်အလက်တွေဘယ်လိုမျှဝေခံနေရသလဲဘယ်လောက်လုံခြုံမှုရှိသလဲဆိုတာကိုသိခွင့်ရတဲ့အကြောင်းတရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကပြောဆိုထားပြီးတော့အချက်အလက်လုံခြုံရေးကောင်းမွန်စေမဲ့စမ်းသပ်တည်ထွင်မှုနည်းသစ်တွေ Zuckerberg အနေနဲ့ရှာဖွေဖို့ဆွေးနွေးလိုကြောင်းပြောဆိုထားပါတယ်ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းလက်ရှိသမ္မတ Donald Trump အနိုင်ရရေးလှုံ့ဆော်မှုတွေမှာပြည်ထောင်ချေဆိုင် Cambridge Analytica သုတေသနကုမ္ပဏီကမိခင်နိုင်ငံသား89တန်းရဲ့ Facebook ပေါ်မှာကိုယ်ရေးချက်လက်တွေကိုတုံးချခဲ့တယ်လို့ဆွဆဲထားရတဲ့ပတ်သက်ပြီးတော့အဓိကထားစစ်ဆေးမဲ့နှစ်ရက်ကြာလွှတ်တော်ကြားနာစစ်ဆေးမှုတွေဟာလောလောဆယ်မှာတော့ထိတ်တန့်ရောက်နေတဲ့ကမ္ဘာစဉ်တစ်ပုတ်ဖြစ်နေပါတယ်ဒီကိစ္စကြောင့်ပဲ Facebook ကုမ္ပဏီကနာမည်ကြီးကျယ်ပြနေုံသာမကသူ့ရဲ့အဆုရှေရာတွေလည်းထိုးကျနေလို့အစည်းအဝေးအရလည်းအထင်နာနေရပါတယ
်မလေးရှားထွေထွေရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်ရွေးကောက်ပွဲဟာအနာဂတ်ဆယ်စုနှစ်နဲ့ချီအခိုင်အမာဆုပ်ကင်ထားတဲ့အနာဂတ်ညွန်ပေါင်းပါတီအတွက်အခက်အခဲဆုံးဆန်းသတ်မှုလည်းဖြစ်လာနိုင်ပါတယ်။ကုန်စည်နှုန်းကြီးမြင့်လာတဲ့ကိစ္စအစိုးရဗန္နာငွေဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံကြောင့်အမျိုးသားတပ်ဦးပါတီအပေါ်မကျေမနပ်ဖြစ်နေတဲ့မလေးရှားပြည်သူတွေရဲ့အပြတ်အသတ်ထောက်ခံမှုယာယီဝန်ကြီးချုပ်နာဂျစ်ရာဇတ်ဖီအာဒီနဲ့ရင်ဆိုင်နေရပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်နဲ့မအီတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်နဲ့မြောင်းမြမျိုးကဒေသခံတွေရဲ့စကားအဝိုင်းနဲ့စားပါမယ်ရှင်။နိုင်ငံတနိုင်ငံရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရှိဖို့လိုအပ်တယ်လို့တိုင်းပြည်ရဲ့နေရာတစ်ခုခုမှာမငြိမ်းအေးရင်တိုင်းပြည်လုံးအတွက်ဆူဆူသက်ရောက်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်။ဒါပြင်ငြိမ်းချမ်းရေးရဖို့အားလုံးဝိုင်းစင်စားပြီးစုပေါင်းအင်အားနဲ့လှုပ်ဆောင်ကြမှသာအောင်မြင်နိုင်လိမ့်မယ်လို့လည်းတောင်ဆန်းစုကြည်ကပြောပါတယ်။မြောင်းများမြို့မှာဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံပြည်သူများစကားဝိုင်းနဲ့အဲ့ဒီအပေါ်မှာတုံ့တက်ချက်တွေကိုကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကအီယာဝတီတိုင်းမြောင်းမြမြို့ဒေသခံတွေနဲ့တွေ့ဆုံပြီးငင်းချမ်းရေးအတွက်စကားဝိုင်းတစ်ခုကျင်းပခဲ့တာပါ။တချို့ကအီယာဝတီတိုင်းအတွင်းမှာလက်နက်ကန်ပဋိပက္ခတွေရှိခဲ့ပြီးမှအခုအချိန်မှာငင်းချမ်းမှုရှိတဲ့ဒေသဖြစ်နေတာကြောင့်မြောင်းမြမြို့ဟာငင်းချမ်းရေးအတွက်အရေးပါတဲ့မြို့ဖြစ်တယ်လို့ယူဆပြီးဒီစကားဝိုင်းပြုလုပ်ဖို့ရွေးချယ်ခဲ့တာလို့ဒေါက်ဆန်းစုကြည်ကအခမ်းအနားအစမှာပြောပါတယ်။မိခင်ဖြစ်သူဒေါက်ခင်ကြည်ရဲ့ဇာတိမည်လည်းဖြစ်တဲ့ဒီမြောင်းမြမြို့ကိုလာရတဲ့အကြောင်းရင်းတစ်ခုရှိတာမှာမြောင်းမြတရားကိုကြည်ဖို့နဲ့ငင်းချမ်းရေးဆွေးနွေးပွဲကိစ္စကိုပြောဖို့အတွက်လာရောက်ချင်းဖြစ်ကြောင်းလည်းတောင်ဆန်းစုကြည်ကပြောပါတယ်။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ငင်းချမ်းရေးရဲ့အရေးပါမှုနဲ့ပတ်သက်လို့တောင်ဆန်းစုကြည်ကဒီစကားဝိုင်းရဲ့အဖွင့်အမင်းကွန်းထဲမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာမငင်းချမ်းလို့မရအောင်တခဏတော့ရမယ်။ဒါပေမဲ့ဒီနိုင်ငံမှာငင်းချမ်းရေးမရှိလို့ရှိလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုတွေဟာဆက်လက်ပြီးတော့အောင်မြင်နိုင်မှာမဟုတ်ဘူး။ကြည်ဒန်းခံနေမှာမဟုတ်ဘူး။ဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့လည်းငင်းချမ်းရေးကိုထိမ့်သိမ်းထားလို့မရဘူး။တခါတည်းငင်းချမ်းရေးပျက်စီးရတဲ့အကြောင်းရင်းဟာပြည်သူလူထုရဲ့ဆင်းရဲမွဲတေမှုကြောင့်ဒီစီးပွားရေးနဲ့ပတ်သက်လို့ဒုက္ခတွေကြောင့်ဒီဟာတွေကိုပြည်သူတွေရဲ့မကျေနပ်လို့မခံနိုင်လို့ငင်းချမ်းရေးပျက်စီးတာတွေလည်းရှိတယ်။ဒါတော့ငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဘယ်လိုမှမခွဲနိုင်တဲ့ကိစ္စနှစ်ခုပဲ။
တန်းပြေမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အားလုံးကဝိုင်းပြည်ငင်းချမ်းရေးရရှိအောင်လှုပ်ဆောင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
။ကိုယ့်ရဲ့နိုင်ငံတနိုင်ငံမှာမငိမ့်တနေရာမှာမငိမ့်အိမ်ဘူးဆိုလို့ရှိရင်တိုင်းပြည်လုံးအတွက်ဒီဟာဟာအကျိုးတရားမှုရှိပါတယ်။ဆိုးကျိုးတရားမှုရှိတာပေါ့နော်။ဒါကြောင့်မလို့ငင်းချမ်းရေးရဖို့တိုင်းပြည်လုံးအတွက်ငင်းချမ်းရေးရဖို့ဆိုတာအင်ပတာမှာအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ဒီလိုဆွေးနွေးပွဲတွေလုပ်တဲ့အခါကြားလို့ရှိရင်အဲ့ကျွန်မကနေပြောကျွန်တော်တို့နိုင်ငံဟာဘာဖြစ်လို့ ညင်ညာရင်မရသေးလဲဆိုတော့တယောက်ချင်းတယောက်ချင်းကလေးလေးနက်နက်စဉ်းစားကြည့်နေတယ်။နောက်ညင်ညာရင်ရအောင်ဘယ်လိုလုပ်ရမလဲ။တဏှာနဲ့တဏှာမတူဘူး။ပြဿနာတစ်ခုနဲ့တစ်ခုမဟုတ်ဘူး။လူတယောက်ချင်းတယောက်ချင်းမှမတူတာ။လူတယောက်ချင်းမတောက်တယောက်ချင်းမတူဘူးဆိုတော့ဒီပုဂ္ဂိုလ်တယောက်ချင်းတယောက်ချင်းကိုညင်ညာရင်ဖြစ်စင်ထဲမှာပါဝင်လာအောင်လို့ဆွဲဆောင်ရတာစီရင်ရတာဆိုတာလေ။ပုံစံကတယောက်နဲ့တယောက်တူနိုင်တာမဟုတ်ဘူး။ကျွန်တော်တို့အားလုံးဝိုင်းစဉ်းစားပြီးတော့စူပေါင်းအင်အားနဲ့လုံးမအောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်တယ
်။နိုင်ငံရေးလှလသုံးသပ်သူဦးမောင်မောင်ဆိုးကတော့အရင်မန္တလေးမှာကျင်းပခဲ့တဲ့စကားဝိုင်းမှာငင်းချမ်းရေးအပေါ်လူငယ်တွေကစိတ်ဝင်စားမှုမရှိတာကိုတွေ့ခဲ့ရတာကြောင့်ဒီကနေ့စကားဝိုင်းမှာငင်းချမ်းရေးလုပ်ငန်းရှင်တွေအပေါ်အများပြည်သူအားလုံးကစိတ်ဝင်စားပြီးပါဝင်လာရေးအတွက်ရည်ရွယ်ပြုလုပ်တာလို့ယူဆကြောင်းပြောပါတယ
်။အဓိကတော့ငင်းချမ်းရေးလုပ်ငန်းရှင်နဲ့ပတ်သက်ပြီးတော့သူကတော့လူတိုင်းလူတိုင်းအနေနဲ့တက်တက်ကြောကြောပါဝင်စေခြင်းနဲ့ဆိုတဲ့ဟာကိုဖော်ပြတာပဲဗျ။
တော်ဆန်းစုကြည်မြောင်းမနဲ့ငင်းချမ်းရေးလုပ်ငန်းရှင်တွေအကောင့်ထဲပို့နိုင်အောင်ကူညီဆောင်ရွက်ပေးနိုင်မဲ့လက်ထောက်ကောင်းတွေလိုတယ်လို့လည်းဦးမောင်မောင်ဆိုးကပြောပါတယ်။နိုင်ငံရေးလှလသူနောက်တူဖြစ်တဲ့ဦးစီသူအောင်မြင့်ကလည်းအစိုးရကလက်ရှိဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြပေးနိုင်မယ်ဆိုရင်ပိုပြီးထိရောက်မှုရှိနိုင်မယ်လို့ယူဆကြောင်းပြောပါတယ
်။ဒီစကားဝိုင်းကိုတစ်ခုလေးအားလုံးကြည့်တော့မြင်တယ်။အဲ့ဒါဘာလဲဆိုတော့အဖွဲ့မှာဖြစ်ဖြစ်သူမဟုတ်လဲတော်ဆန်းစုကြည်မဟုတ်လဲတယောက်တယောက်ကနေပြီးတော့မှအဲ့ရှိကအစိုးရကဆောင်ရွက်နေတဲ့ဒီငင်းငယ်လုပ်ငန်းရှင်ရဲ့တိုးတက်ဖြစ်ထွန်းမှုတွေဒုမုတ်ဟိုအခက်အခဲတွေဘာလို့ဖြစ်ပေါ့နော်ပြည်သူလူထုကိုပါဝင်စေခြင်းလဲဆိုရင်ပြည်သူလူထုကလည်းဟိုအချက်လက်တချို့အကြောင်းအရာတချို့တွေကိုသိထားမှသူကအဆင်ပြေမှာလေသူဆိုရဘာလို့လဲပြောစေဘာလို့ဖြစ်နေလဲငင်းငယ်ရဲ့ဖြစ်ထွန်းတိုးတက်မှုကဘလို့ဖြစ်နေတယ်လဲဒါဒီကိုနည်းနည်းလေးဟိုစားပေါ့နော်10မိနစ်15မိနစ်ဖြစ်စီပြောဆိုရှင်းပြတာမျိုးလုပ်ဖြစ်နေလို့ထင်တယ်ဒါပေမဲ့အဲ့ဒါမပါတဲ့ခါကျတော့တော်ပြီးတော့စကားဝိုင်းရည်ရွယ်လို့ပဲဖြစ်တော့ဟိုအားလုံးကြည့်ရဲရှိနေတယ်လို့တော့မြင်တာပေါ့
ဒီကနေ့ကျင်းပတဲ့စကားဝိုင်းမှာဒေါအောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးသူ၈ဦးရှိတာမှာအကြောင်းအရာအစုံကိုဆွေးနွေးတော့ခဲ့ကြတာပါမြန်မာနိုင်ငံရဲ့ပညာရေးမှာအားနည်းချက်ရှိတာလေးအထူးသဖြင့်အင်္ဂလိပ်စာပိုင်းမှာမြန်မာအကြောင်းသားတွေအားနည်းချက်ရှိနေတာကိုဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်ကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍစုံကိုလည်းဆွေးနွေးတော့ခဲ့ကြပါတယ်ဒါဟာဒေါအောင်ဆန်းစုကြည်ရဲ့၅ချိန်မြောက်လူငယ်စကားဝိုင်းဖြစ်ပါတယ်အစောပိုင်းကနေပြည်တော်ကယားပြည်နယ်လွန်ကော်မြို့၊ရှမ်းပြည်နယ်ပင်လုံမြို့၊မန္တလေးတိုင်းအတွင်းကဝန်တင်မြို့တို့မှာကျင်းပခဲ့ပြီးအခုအေယာဝတီတိုင်းမြောင်းမြမြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ
။ဘောရှိခင်ဗျာ။ဒီမနက်ကမှဆစ်ဆုပ်ဒီဟုကိုရဲ့ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်သူ့ခါဖြစ်လာအောင်တုံ့ပြန်ကြတာပြီးအမုန်းပွားတုံ့ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့ရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လူလက်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုသုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။အမှုကိုရဲ့အမြင်ကိုရဲ့မိကုန်တွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပအောင်ဆွနေမိမင်းကြမဲ့တော်ရရှင်တို့ကိုကြိုးပါရစေခင်ဗျာ
။ဒီနေ့ည9:00ခွဲမှာစတင်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွနေလို့ရင်ဆက်သွဲဖို့အချိန်မီပါသေးတယ်ရှင်။အခုတော့မြန်မာလူ့သမားတွေစီလာတဲ့ကားထိုင်းနိုင်ငံထဲမှာတိမ်းမောက်ခဲ့တာမှာတေဆုံးတန်ရာရမှုတွေရှိခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံအနောက်ဖက်တက္ကီအတွင်းရင်းမတော်တဆဖြစ်ရာကကားပေါ်မှာလိုက်ပါလာသူတွေကမြန်မာနိုင်ငံသားအလုသမာ9ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်။ဒါဟာဆိုရင်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာ MOU နဲ့ထိုင်းနိုင်ငံမှာအလုလုဖို့သွားရင်ရင်းမတော်တဆမှုကြောင့်တစ်လအတွင်းဒုတိယအကြိမ်မြောက်မြန်မာအလုသမာတွေအများအပြားသေဆုံးခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရှင်။
ထိုင်းနိုင်ငံချာချင်းဆောင်ပြည်နယ်ထဲမှာရှိတဲ့ကွန်ပျူတာပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်မဲဆောက်ကနေတဆင့်သွားနေကြတဲ့မြန်မာလူသမား200ကိုကားလေးစီးနဲ့တင်ဆောင်လာစဉ်တစ်စီးကလမ်းခုလက်မှာပဲကားဘိန်းပေါက်ပြီးလမ်းဘေးကိုထိုးကျတိမ်းမောက်ခဲ့တာပါ။အဲ့ဒီလိုမျိုးမော်တော်ယာဉ်တိမ်းမောက်မှုကြောင့်မြန်မာလူသမား6ဦးသေဆုံးခဲ့ပြီး5ဦးကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်ဆိုပြီးမြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးစမ်းမဦးကပြောပါတယ်
။6ယောက်ဆုံးနေပါမယ်6ယောက်ဆုံးနေ33ယောက်ကတော့ဟိုပေါ့ဒီတိုင်းဖြစ်တဲ့ပုံပဲယုံတော့ပဲဆိုတော့အခုဟိုဟာဟိုပေါ့ဘာမှမဖြစ်ဘူးပေါ့လေအဲ့လိုပြောမှာပေါ့နော်
ဟုတ်ကဲ့
ဟိုမှာတော့ဟို ว่าเราเจเน่ลูกว่าเราไอ้มาเสียเมียก็เราจะรู้ว่าเสียอยู่มาเสียอยู่มาแต่เขียนเสียอยู่มาเก่งฮะเจเน่ไอ้เรื่องมันง่ายกว่าเราเนี่ยนี่ลีโอมีใจอยู่อยู่บริเวณนี้เนี่ยนี่ทำงานเนี่ยจีเนี่ยบริเวณลูกเชื่อใจเขาแต่กูได้มันจะรีบบอกแต่กูได้มันรู้ยันนี่วิโรว่าโอ้เจ้าที่ใช้ยังสามสี่เด็กกูมีทางพิเศษอยู่ใช้ยังไอ้กูมีทางพิเศษอยู่เกล้าไม่ยากเกล้าไม่ยากเกล้าเราการลีจีเนี่ยเกล้าไอ้เสียแต่จีมั่วเก่าเลย แต่ดูยาเรื่องนี้เราการเราทุ่งเนี่ยไหมการจ้องพิจารณาการรู้จ้องพิจารณาว่าที่ถ้าเราเจเนทที่พิเศษอะไรเนาะเราดูว่าจะรู้ยังสวยทุ่งเนี่ยอะไรพวกนี้รู้ยังเช่นเดียวกันรูปนี้อะไรแล้วเราจะมาเราเยอะเลยก็เสียใจอยู่ในเรื่องเลยตัวก็เสียเปรียบอย่างไรเนี่ยว่าไอ้ที่น่ากลัวเราไอ้น้ำมันกูเกาหลีเนี่ยมีอะไรกูเกาหลีเนี่ยมีอะไรไอ้เนี่ยกูโจ้เจ้ามาเราพอดีไอ้ผิวโจ้ยิ่งเจ้าเลยเนาะเออดูที่น้า
ท่านนั่งงานลุงมุกเองจะยึดไฟตะคุยทบยันจะมาหรอกามามูจ้าเข็นที่บ้านเนี่ยมาเปิดยันบีชาวอุติส่งเงินไปไหมเสียงอย่าปีกามาในลุงย้อนกันเนี่ยนอกจากอุติส่งตัวละพิเศษสูบีพบยาละจ้าอุติส่งตัวยีด้วยสุสุบังคนอุปยาตัวบาร์เลยยามาลุตมาเนี่ยกูการเรียนเนี่ยจะส่งเงินละจ้าแต่ที่มาเปลี่ยนยาลุงอาจจะเล่าปลาละบ้างท่านนั่งงานมาอิงเล่บาร์ดสกันเนี่ยทวีเร่ข้างสุดตรงนี้จะมาหรอก ที่เสียยาสีกับเด็กที่สักกูก็กลับไปกามาลุติส่งยาเรียนมาในงานได้ด้วยอาม่ากันก็มีการตัวอู้อเมริกันดอลลาร์นัดต้องนัดท้าวต้องยาชิสังงานเนี่ยยิ้มยาเรียนเพิ่งวิ่งคนนั้นเองเห็นอาจีปียาเมสุบียิ่งตาทาร์บาร์เลยที่ก้าฮะมาปองเดินลงทาร์ตันให้ดำมาดีเรื่องเลยที่ยาบาร์เลยอีบีลาโกยันยิ้มยากะมาเขยเลยที่ก้าฮะต้องเป็นแหลมฮะกิโลต้องเสียดำมาอย่างไม่รู้ตั้งมาทาร์เนียมากาโก้คนนั้นสังงานกิโลที่เชนี่มาเขยเลยสุบี GPS没电呀，这些对这个呀路，赶忙读哈，也有看呀嘛，吃的，叫其他他吧嘞，干哈？是阿爸那些的，南北个交通股，土价个啦吧？赶忙读个了，太阳没呀个吧？哦，毕竟嘞，马拉东在眼里个嘞，你马路的马里个，在哪里个是米龙个啦？叫路那些，对送个啦吧？哎，你干哈？都南面对马尾，马尾是的，高速比太南安头。
เรื่องมีอะไรมาเยอะจ้าบีเอาไว้บางเวชิไม่ใช่สุรากุสเต็มหมดที่จะจ้าลูกสาวทารามไม่ใช่เด็กกาลูเลยตรีนี่มาพบยาบาลเองเอบีลาโกยันนี่มันเนี่ยกาเลยอะไรจักยังแหลมบ่มาเวแบงกาดซีที่ไปเป่ายากันนี่มีหลังแกบีเม่ไล่ปลาดูยามาลูตมาสเลวที่แกพูดว่าไม่ใช่แกบ่าวทำยามาเนี่ยจัดการเนี่ยเต็มยามาลูตมาเรื่องกูเสียอยู่นี่กูเต็มสองล้านเลยหมดตัวยันนี่มีหลังเต็มมาหมดเลยมาจากข้างหน้าสุดลุกที่ปอนี่ไปเลยเช่น
มาเอเอมาสงสารเต็มใจแกแล้วว่าเช่นคือเราแต่ฉันเตะแล้วสารทุกทุเรียนไปเช่นยาวลาบาบีที่นี่ยันนี่แกจะต้องมีจอมยันเนี่ยทรีซีโร่ที่สุดท้ายเลยมาเตะแต่ฉันสุดเลยที่จะเชิงกูยืดเชิดท้าวเลยน่าเสียใจมากเช่น New Johnny and Tracy Ruya met the other chance of the Chingo Nasin Kajara Chaparashi. Now, the night Jama told him and Yavai season Maro American Nanga in a diary line soon you can see in Rigo Nasin Jayabu Shivare, Lindo Mita Sako Nasanga, Thompson in a Lila Mita Tia Koze Rugani, Diai Payu Nasin Naimarishi. Inganian again, take down your Nigatari and Nangaragatri in Jinjago, Matangi, take up your Japiva omission.
American Piranzu, Songan CCA Bureau, FBI, Tamara Donet Trayet, Bogo Yisanya Shinny, Michael Cohen, Yongango, we have seen in Shabu Gera Hasu Yen, Kong the Yen, Yunan Zid, Loya Pitelu, Diamna Damu Machida, Chini did the Yale Pitelu, the Nila Need Tonga, Tamara Tranga, Pimian Tandan, Dong Yamade, Lane Pio Bi Yi, the Yosan, Stormy Deniego, Mr. Cohenga, Tola, the Ding Dong, Big and Munet, Sasatari, Bawin. ဆိုင်ရွက်စတန်းနေမှတ်တမ်းတွေတင်ဆက်နိုင်ရဲ့အတွက်မစ္စတာကိုဟင်းရဲ့ရုံးခန်းနဲ့သူနေထိုင်တဲ့ဟိုတယ်ကနှစ်ခုစလုံးကိုFBI ဝန်ထမ်းတွေကရှာဖွေခွင့်ဝရမ်းနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်မှာဖြစ်ပွားခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုဟာဘယ်သူလက်ချက်ဆိုတာအတိအကျသိရတဲ့အခါကျရင်အမေရိကန်သမ္မတထရန့်အစိုးရကတုံ့ပ ဒီကနေ့မှာအရှိပိုင်းမှာဖြစ်ပွားခဲ့တဲ့လူအနည်းဆုံးအယောက်40တိစုံခဲ့ရတဲ့ပြီးခဲ့တဲ့စနေနေ့တုန်းကတိုက်ခိုက်မှုမျိုးကိုတာစီနိုင်တဲ့ဆွမ်းအားအမေရိကန်မှာရှိတယ်လို့လည်းသူကပြောဆိုလိုက်ပါတယ်။တနေ့ချီတဲ့
Facebook တီထောင်သူမတ်ဇူကာဘတ်ဒီကနေ့မှာအထက်လွတ်တော်မှာကျန်းမာပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်သင်ကြည့်ထိုက်ခြင်းများပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ရှောင်းကွမ်းချမ်းဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီ င်နားဆင်နိုင်ကြပါတယ်သောရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington. From Washington, this is